တချင်ဒီနယ်မိုးမောင်းမြို့နယ်မြို့တက်ကုန်းလောရွာနီးမှာတမတော်နဲ့ KIA ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲဟာစစ်တပ်ပရင်းမှာတော့စစ်တပ်ကလေကြောင်းကနေပြန်လည်တိုက်ခတ်တိုက်ခတ်ပြီးတိုက်ပွဲတွေပုံမူပြင်းထန်လာကြောင်းဒေသခံတွေကပြောပါတယ်။တချင်နဲ့စမ်းမြောက်ဘက်ကနောက်ဆုံးအခြေအနေတွေကိုကိုရဲမောင်ကပြောပြပြီးပါဦးခင်ဗျာ
။တချင်ပြည်နယ်မိုးမောင်းမြို့နယ်မြို့တက်ကုန်းလောရွာအနီးဖြစ်ပွားနေတဲ့တိုက်ပွဲဟာ73ရက်မြောက်နေ့အဖြစ်ဆက်လက်ဖြစ်ပွားနေပါတယ်။ဒီလ3ရက်နေ့ကတမတော်ရဟတ်ရင်တစည်းကို KIA ကတိချခဲ့ပြီးတဲ့နောက်လေကြောင်းတိုက်ခိုက်တာတွေအရင်ရောကြခဲ့ပေမဲ့အခုခါမှာတော့အရင်လိုပြန်လည်ပြင်းထန်လာနေကြောင်းမြို့တက်ကုန်းတော်ဘက်ကဒေသခံတယောက်က VOA ကိုခုလိုပြောပါတယ
်။လေရင်က3လေးခေါက်တော့လာပြီ။အရင်ကတော့မိုင်းချေနောက်တော့အဝိတ်ပုံလို့ရင်းလာဆိုင်။ဒီကနေတော့မြေခွေတွေ့ရတယ်။ဟိုသူများပြောတာဒီအခုငွေနဲ့ဟိုအစိမ့်ငွေပေါ့။အဲ့လိုမျိုးနဲ့လာကျေလို့ပြောတာ
အခုလိုတိုက်ခိုက်မှုတွေမှာလက်နက်ကြီးနဲ့ပစ်ခတ်တံတွေကြားနေရတယ်လို့လက်နက်ငယ်တံတွေလည်းကြားနေရတာကြောင့်မြေပြင်ကပါထိုးစစ်ဆင်တိုက်ခိုက်တယ်လို့ဒေသခံတွေကခံမှန်းပြောဆိုကြပါတယ
်ဒီနေ့ကမြေကုံပါဆရာဖြစ်တာကြားနေရတယ်နဲ့အသေးရောအကြီးရောတောင်းချင်မှာဆောင်းချင်မှာတိုက်နေတာအဲဒီမင်းပိုင်းကတော့မုံမောက်ပုံမောင်းနဲ့လက်ပြစ်ပြတဲ့ဒီဟိုလေလံကလည်းပြစ်ပြတယ်သူတို့ဒီလိန်တက်လိုက်တော့အခါလဲမဖြစ်စလုံးရင်တော့ဟိုမိုင်းကျရမစွင်တော့တင်းပြန်တော့မပြန်တိုက်ရလဲ
မူးမောက်ဒေသခံတူကလည်းတိုက်ခိုက်မှုအခြေအနေတွေကိုအခုလိုပြောပါတယ
်ဒီနေ့မနေ့ကတော့မနေ့6နိုင်ကြီးစပြီးတော့7နိုင်ခွဲထိကိုအမြောက်နဲ့လက်မကြည့်ရတယ်ကျွန်တော်ဟာဝိုင်ပါနေနဲ့ကြည့်ပြောရတယ်ထိုင်ရာရပမောပြည့်ပတ်တဲ့ဒီတိုက်ပြောတယ်ခုနကတော့9နိုင်ခွဲလောက်ခါမှာကျက်နစီနဲ့ဖြစ်တယ်ခါတိုင်းတုံးတဲ့လီလည်းမဟုတ်ဘူးဆိုတော့ဒီကခံရတော့ပြောပါတယ်ဘာလို့ဆိုအခုဟာကဒါလေးညံနေပေါ့လေကျက်ဖိုက်တာလို့နေနဲ့လာတယ်ခင်ဗျာခိုင်းနေကြစီကားနည်းနည်းရှိတယ်။ဒါပေမဲ့ဒီနေ့ကတော့မနက်ကလေးဆက်နှစ်နာရီကျော်လောက်မှပဲအမှန်နာရတယ်ပေါ့လေ။ရောက်ချက်ဖြစ်နေတယ်။ခုနကအချိန်ကြီးပေါ့လေ
။ပြစ်ခတ်ခဲ့တဲ့လက်နဲ့ကြီးကြီးဟာတာလီနဲ့နွမ်းလန်ရွာအတင်းကြားရောက်ပောက်ကွဲတာတွေရှိတယ်လို့မြစ်ကြီးနားဗမော်ကားလန်ဘေးမှာလည်းကြားရောက်ပောက်ကွဲကြောင်းပြောပါတယ်။မိုးမောင်းမြို့နယ်အတင်းတိုက်ပွဲတွေဟာပြီးခဲ့တဲ့လ24ရက်နေ့ကလေးကစတင်ခဲ့ပြီးတမတော်ဘက်ကနေစဉ်လိုလေကြောင်းကနေ4-5ချိန်လောက်ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းနဲ့ပြီးခဲ့တဲ့2ရက်ကတော့ညနေခင်းနဲ့ညပိုင်းတွေမှာဒါတစ်ကြိမ်နှစ်ကြိမ်နောက်တာလင်းရင်လာတာရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။ KIA ကဗိုလ်မှူးကြီးနော်ဘူးကတော့တိုက်ပွဲသတင်းတွေကိုမရရှိသေးကြအောင်ခုလိုပြောပါတယ်
။အော်အဲ့ဒါကျွန်တော်ဆိုတော့မကြားရဘူးခင်ဗျာ။ဒီနေ့တော့တိုက်ပွဲစီးခင်းတော့မတက်ဘူးခင်ဗျာ
။ပြီးခဲ့တဲ့ရက်တွေကတိုက်ပွဲဖြစ်ပွားခဲ့တဲ့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတော့အခြေအနေဟာငြိမ်သက်နေကြောင်းဒေသခံတွေကပြောပါတယ်။ဒီလ4ရက်နေ့ညနေပိုင်းနဲ့ညပိုင်းတွေမှာကုတ်ခိုင်မြို့အနီးအနားမှာတပ်မတော်တပ်ဖွဲ့တွေကိုTNL တန်းပလောင်နဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကတိုက်ခိုက်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားသလို MNDAA ကိုကန့်တပ်ဖွဲ့ကလည်းမေလ5ရက်နေ့မှာသူတို့တပ်ဖွဲ့နဲ့ခမာယ369အကြားကုတ်ခိုင်မြို့နယ်ပင်းခွေရွာအနီးမှာတိုက်ပွဲဖြစ်ခဲ့ကြောင်းဒီတိုက်ပွဲမှာတပ်မတော်ဘက်ကလက်နက်ခဲယမ်းတွေတင်းစီရမိကြောင်းနဲ့ကြာဆုံးသူတချို့ရဲ့ဓာတ်ပုံတွေကိုထုတ်ပြန်ခဲ့ပါတယ်။ကချင်နဲ့ရှမ်းပြည်နယ်အတွင်းဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့တမတော်သတင်းမှန်ကြေညာရေးအဖွဲ့ကိုဆက်သွယ်ခဲ့ပြီးမြေဖုန်းခေါ်ဆိုလို့မရခဲ့ပါဘူးခင်ဗျာ။